အမေရိကန်ပြည်ထောင်စုမှာဒီကနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူပြည်သားအများအပြားလာရောက်မဲပေးခဲ့ကြပြီးတော့ဒီထဲမှာအမေရိကန်ပြည်ထောင်စုကိုရောက်နေကြတဲ့မြန်မာတွေလည်းအများအပြားပါဝင်ပါတယ်။သမ္မတဖြစ်လာဖို့အတွက်အကျိန်နဲ့မဲဆွဲခဲ့ကြတဲ့ Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့နှစ်ယောက်ကိုအမေရိကန်ရောက်မြန်မာတွေကဘသူကိုများသူတို့ရဲ့သမ္မတဖြစ်ရွေးချယ်ခဲ့ကြပါသလဲ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကပြောပြထားပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုမှာဒီကနေ့နိုဝင်ဘာလ10ရက်နေ့မှာသမ္မတရွေးကောက်ပွဲစတင်ကျင်းပနေပါပြီ။ကြိုတင်မဲပေးထားကြတဲ့ပြည်သူတို့ရှိသလိုဒီကနေ့မှာမှမဲယုံကိုသွားပြီးတော့မဲပေးကြတဲ့သူတွေအများအပြားရှိပါတယ်။အခုသမ္မတရွေးကောက်ပွဲကိုမဲပေးကြတဲ့အမေရိကန်ရောက်မြန်မာတွေထဲမှာညွှန်ရမြန်မာနေထိုင်တဲ့ကိုမျိုးသိန်းထွန်းလည်းပါဝင်ပါတယ်။သူမဲပေးခဲ့တဲ့အတွေ့အကြုံကိုတော့အခုလိုပြောပါတယ
်။ကျွန်တော်တော့ဟိုပါကိုကဟိုငါကိုယ်ကဟိုမြန်မာပြည်လားဒီမိုကရေစီကိုကဟိုဘယ်လိုလဲအားပေးတယ်လူချင်းတွေတော့ဒီမိုကရက်တစ်ပေါ်ဟိုဟယ်လိုကွန်တန်ဝင်နေပြီကြပါပါတယ်ကျွန်တော်။ဘာကြောင့်မဲပြီးရဲဆိုတာကဟောဟိုတကယ်ကုလေးကျွန်တော်လည်းနိုင်ငံရေးပြည်နဲ့အများကြီးလည်းနားလည်တာမဟုတ်ဘူးလေ။ဆိုတော့ကျွန်တော်ရှင်းပြောလို့ရှင်တော့ဒီမှာဆိုလို့ရှင်တော့ဒေါန်ဆန်းစုကြည်ဆိုတာကအာကျွန်တော်ညောင်းနိုင်ငံနိုင်ငံတော့အများဖြစ်သဘောကျကြ။ဟုတ်။အဲ့တော့ဘလို့ဒီဟယ်လိုကွန်တန်ငါတို့လာတယ်ဒေါန်ဆန်းစုနဲ့တွေ့တယ်။ဘလို့ဒီကျွန်တော်တို့ဘယ်လိုကံတက်လာလို့ရှိရင်မြန်မာပြည်အတွက်များနည်းနည်းအထောက်အကူများရနိုင်မှာဒါပါပဲကျွန်တော်ဘာမှမရှိပါဘူးအရင်ကကျွန်တော်လုံခဲ့၄နှစ်ကျော်တခါမဲပေးဘူးလေမဲပေးဘူးတော့ဒီမှာဒီအဲ့ချိန်မှာကျွန်တော်ရုံးအကြံရုံးအကြံမဲပေးတယ်ဆိုတော့ည6-9လောက်ဖြစ်နေပြီအဲ့ချိန်ကျတော့လူကရမ်းများအပြင်မှာလမ်းစောင့်ရတာရမ်းအေးတော့လေအေးလေးလေဆိုတော့ကျွန်တော်ဖြစ်ဘူးဒီမှာကျတော့6-9လောက်ထပ်ပြီးပြေးမယ်ဆိုပြီးကျွန်တော်မျိုးကြီးကိုမဲကောက်ပေးတာအဲ့တော့ဒါပေမဲ့လည်းကုလူမျိုးအကြံပြုရလူများနေတာကိုမှလည်းလူတွေတော်များပါတယ်။ဒါနဲ့မြန်မာရဲ့ကြောင့်မတွေ့ပါဘူး။စောင့်တော့စောင့်ရတယ်။ဘယ်လိုသေချာသူတို့စီစစ်တာ哦။အမှားရောမရှိအောင်လေစီစစ်ကြဆိုတော့ဒါစောင့်ရပါတယ်။ဒါနဲ့အေးစီစစ်ပါပဲ။ဟိုရဲတော့ရှိပါတယ်ခင်ဗျာ။ဒါပေမဲ့အဲ့လိုစူးစူးပူပူတော့မဟုတ်ပါဘူး။ဒါအဓိကကကျွန်တော်ထင်ပါတယ်ပတ်ဝန်းကျင်နဲ့လည်းဆိုင်ပါတယ်။နောက်နေတဲ့ပတ်ဝန်းကျင်ဒီလိုမျိုးငါစူးစူးပူရှိတဲ့ပတ်ဝန်းကျင်မဟုတ်တော့လဲ။အဲ့လောက်ဒီဘယ်လိုပြောမလဲ။ဒီစူးစူးွားခြင်းနဲ့ပုံစံလည်းမဟုတ်ဘူး။မဲလာပြီးတဲ့လူတွေကလည်းတော်တည်နေနေပါပဲအမှန်ဖြစ်ပါဘူးဒါပေမဲ့တခြားနေရာတော့ကျွန်တော်မပြောတတ်ဘူးလေလုံးဝနဲ့လင်းနစ်ကကျွန်တော်မဲသွားပြတော့အဲ့လိုရဲမတွေ့ရအောင်ခင်ဗျဟိုဒီနေ့ကမင်းကမနေ့ဆိုရတယ်ရဲတွေ့ရတယ်ကျွန်တော်နှစ်ကြိမ်ပါခင်ဗျလုံးဝလင်းနစ်ကတစ်ကြိမ်ပြီးတယ်ဟိုဒီကြိမ်ပြီးတယ်ဟိုပြီးနှစ်2015ခုနှစ်မြန်မာပြည်မှာပြီးရဲ့နှစ်ကမဲပြီးတော့ကျွန်တော်မြန်မာပြည်ကိုခလပ်ပြန်လေတဲ့အချိန်နဲ့ကြုံနေရလေအဲ့တော့ဆိုလို့ရှိရင်မဲပြီးတဲ့ကျွန်တော်ဒီမှာမဲပေးတဲ့နေရာကျွန်တော်အရင်ညတညာလုံး NLD ရုံးရှိမှာတညာလုံးကျွန်တော်စောင့်ပြီးတော့အဲ့လိုမျိုးခံစားမှုမျိုးဒီကူဒီမနေ့ကျွန်တော်ခံစားရတယ်ဒီမှာဘယ်လိုပုံစံဆိုတော့ဖူလေးနှစ်မှတစ်ခါပေးရတာဟိုဒီခွင့်ရရပြည့်မလားဆိုတော့မြန်မာပြည်တော့ဟာကိုသဘောကျတယ်အဲဖွဲ့နိုင်မှရပါမလားပေါ့အဲ့လိုမျိုး excited ဖြစ်စိတ်လှုပ်ရှားထားပါလေ
မကြခင်မှာမဲယုံမှာသွားပြီးတော့မဲပေးဖို့မဝင်နှုန်းကတော့အခုလိုပြောပါတယ်
ကလင်းတေုံပဲပြေးဖို့စဉ်းစားထားပါလေဟုတ်ဟိုစဉ်းစားနေတော့သူကတော့အကုန်လုံးမျှတတ်တယ်လို့ယူဆလို့ပေါ့နော
်အမေရိကန်ပြည်ထောင်စုလတ်စ်ဗေဂတ်စ်မှာနေထိုင်တဲ့ဦးစန်းထွန်းကတော့သူ့ရဲ့ရွေးကောက်ပွဲအတွေ့အကြုံနဲ့အမြင်သဘောထားတွေကိုအခုလိုပြောပါတယ
်သူကစီဝိုင်းသမားဆိုစီဝိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပေးလိုက်တာပါအမှန်တိုင်းပြောရရင်တော့နှစ်ယောက်စလုံးကိုကျွန်တော်အားမရပါဘူးကျွန်တော်ဟီလာရီကလည်းသိပြီးတော့ဟိုလွန်ခဲ့တဲ့7နှစ်ကလေးကလည်းသိပြီးတော့ strong မဖြစ်ဘူးအားမရဘူးကျွန်တော်ဒီအမေရိကန်တစ်ခုလုံးကြီးရဲ့ပြဿနာတွေကိုကြည့်ရောက်ခိုက်တွင်ထိုင်လိမ့်မယ်လို့မထင်ပါဘူးဘယ်လိုဆောင်ကြတော့လဲ तू ကဟိုတစ်ချက်တစ်ချက်ပါ तू ကထပ်ထားပြီးတော့အဲ့လိုတခုဟိုမသိတဲ့ဟာလေးတွေပြောတယ်လို့ကျွန်တော်ကမြင်တယ်ဗျအဲ့ဒီမြတ်ကိုစဉ်းစားရတာပေါ့လေစဉ်းစားပြီးတော့ကျွန်တော်အရင်ကလေးကကျွန်တော်တို့စိတ်ကူးထားတဲ့အတိုင်းပဲနောက်ဒီဟိုကဒီမိုကရက်နေနေရတော့ तू ကရှင်းရှင်းလုတ်ပြသွားတယ်လုတ်ပြသွားတဲ့အချိန်မှာဟိုသူတို့ဒန်နဆန်ပြောတယ်လို့ပဲတိုက်ပြီးနေနေရတော့တိတ်ချမ်းသာတာလုံးဝမတွေ့ဘူးပေါ့နော်ဟိုသူတို့ပြောတဲ့အတိုင်းပဲသူတို့ကလူတွေကိုတော့ထောက်ပံ့ပါတယ်ထောက်ပံ့တဲ့လူတွေကလည်းကျွန်တော်တို့ social security ရုံးကိုပတ်ကြည့်ရင်တကယ်ဟိုအများကြီးပဲတကယ်ပွဲတော်ကြီးတစ်ခုလိုပဲသူတို့အများကြီးအကြ ాయి စောင့်ရတယ်စောင့်ရတဲ့ကြောင့်ရလူတွေကအများကြီးပဲအဲ့တော့အများကြီးမှလည်းကျွန်တော်ကြည့်လိုက်ရင်သူတို့တချို့လည်းဟိုဟိုတကယ်နေမကောင်းလို့ဘာလို့ညာလို့လာကြတာတွေရှိတယ်ဒါပေမဲ့တော်တော်များများတော့ဟိုပွင့်လင်းပြောရတာပြင်းလို့လာကြတယ်လို့ကျွန်တော်မြင်တာပေါ့ပြင်းလို့ဆိုတာပြင်းပြီးအလုံးမလုံးချင်လို့ဒီအဲ့လိုခွေရေးကြီးကိုလာကြတယ်လို့ကျွန်တော်မြင်တယ်အဲ့တော့ကျွန်တော်တို့ရအလုပ်ဒီတအားလုပ်ရတယ်လုပ်ရဆိုကျွန်တော်ဆိုရင်အခုဒီအသက်80နီးနေပါပြီဟိုလောက်ထိဟိုကျွန်တော်ဒီဘက်က6ရက်ခွဲလောက်ကျွန်တော်လုပ်ရတော့မှာလုပ်ရဆိုကျွန်တော်တို့လုပ်လိုက်တယ်လုပ်ရတဲ့အလုပ်ကငွေလေးပါလေးရလာလို့ရှိရင်အဲရလာတဲ့ငွေတွေကကျွန်တော်ကအခွန်ခပေးရတာတအားများလုံးတယ်လို့ကျွန်တော်မြင်ပါတယ်ပေးရတဲ့အခါပေးရတဲ့အခွန်ခလည်းဘယ်လိုရောက်သွားလဲဆိုတော့အဲ့ဒီဟိုရောက်သွားတာရောက်သွားတော့
Washington DC မျိုးတော့နဲ့တိုင်မွေလာတယ်မေရီလန်ပြည်နယ်မှာနေထိုင်တဲ့မမရရင်ချောကတော့သူကြိုတင်ပေးခဲ့ပြီဆိုတဲ့အကြောင်းကိုလို့ပြောပါတယ်။ဟုတ်ကဲ့ကျွန်မကြိုတင်ပေးထားလိုက်ပါတယ်။ဒီမှာကတော့ဒီအများအကျိုးကိုဆောင်ရွက်မယ်ဒီမိုကရေစီပါတီကဟယ်လရီကလင်တန်ကိုကြွေးထားပါတယ်။
ဘာဖြစ်လို့ရေးရလဲဆိုတော့ဒီကန်ဒီဒိတ်နှစ်ယောက်မှာအရှင်းကြီးလိုက်လို့ရှိရင်သူတို့ရဲ့ပြောဆိုလုပ်ကိုင်းသူတွေပုံတွေနောက်တစ်ခါသူတို့ရဲ့ဖြတ်တန်းခဲ့တဲ့တမိုင်းပေါ့နော်နိုင်ငံရေးတမိုင်းကြောင်းကြီးအရာကတော့ဟီလာရီကလင်တန်ဟာဒီအမေရိကန်နိုင်ငံကိုအုပ်ချုပ်မဲ့သမ္မတဖြစ်တဲ့လေဆိုတော့ကျွန်တော်ယုံကြည်ရဲအဲဒါကြောင့်မလို့ကျွန်မရေးချယ်လိုက်တာဖြစ်ပါတယ်။မေရီလ ို့တုံ့ပြန်ထားပါတယ်။ဟုတ်ကဲ့။အဲဒါမှဆိုတော့ပထမဦးဆုံးတက်လာမဲ့အမေရိကန်အမျိုးသမီးကမရာဖြစ်ဖို့ရဲ့နောက်ပြီးခုလက်ရှိရှင်ပြန်နေတဲ့ကမရာနှစ်ယောက်မှာကျွန်တော်တို့ဒိုနာထရိုင်းကပေးလိုက်ရင်ကပြောင်းကစားနေပြစ်ကုန်မယ်နိုင်ငံအမေရိကန်နိုင်ငံရဲ့နိုင်ငံရေးချီးမြှင့်ကြောင်းညောင်းကျွန်တော်တို့အမေရိကန်ကမရာအဖြစ်ကျွန်တော်တို့ဟီလိုရီကလင်တန်ကိုမဲပေးဖို့ဆုံးဖြတ်ထားတယ်ခင်ဗျာကျွန်တော်တို့ပထမဒီဗေဒုတိယဒီဗေတတိယဒီဗေတွေကြည့်တဲ့အခါမှာ
ဟုတ်ကဲ့
ကျွန်တော်တို့တမရတယောက်ချင်းမှပြောခြင်းနဲ့ကိုယ်ပိုင်အရေးချင်းစကားပြောဆိုလေးကြည့်လိုက်တဲ့အခါမှာသူ့မှာတမရဖြစ်လောက်နိုင်တဲ့အရေးချင်းမရှိဘူးကျွန်တော်အမြင်ပေါ့နော်ကျွန်တော်တို့တမန်လူဒန်းစားတွေနဲ့တမန်လူဒန်းဖြစ်လာပြီးတစ်ဖက်ကပြောလာတဲ့စကားကိုပြန်ပြီးတော့အေးစေးစေးပြန်လည်ခြေပတ်နိုင်နေမှရှိပဲနဲ့ emotion တွေဖြစ်ဒေါသတွေဖြစ်ဟိုပါစင်နဲ့အတက်တွေပါပြောလာတယ်အဲ့လိုလူတယောက်ကိုကျွန်တော်တို့တမရပြေးလိုက်မယ်ဆိုရင်ကျွန်တော်ဒီအမေရိကန်မှာနေတဲ့ပြည်သူတွေရဲ့အခြေအနေလည်းတိတ်မကောင်းဘူးခင်ဗျ။ချက်ခနဲ့ဆိုဘလို့စော်လိုက်ရမယ်ဘလို့ချနေတယ်ဆိုတဲ့ဆန္ဒတွေကများနေတယ်။အေးစေးစေးနဲ့ဘလို့နိုင်ငံရေးကိုကွန်ထရိုးလုပ်ပြီးသွားနိုင်တယ်ဆိုတဲ့အင်အားမရှိဘူး။ဟယ်ရိုလီကလင်တန်ကြည့်တော့လေသူကတော့အချက်ကြကြကျက်နဲ့လက်နဲ့ပြန်ပြီးရှင်းပြသွားနိုင်တဲ့အခြေအနေတွေကြည့်တော့အပြင်ကျွန်တော်ဟယ်ရိုလီကလင်တန်ကိုမဲပေးဖို့ဆုံးဖြတ်ထားတာဖြစ်ပါလိမ့်မယ်။